This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့ကနေကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့စက်တင်ဘာလ24ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့အစီအစဉ်သတင်းကောင်းနှုတ်ချက်ကိုຫນွေဦးအလင်ကမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီစဉ်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ထီလင်းမြို့နယ်မှာတမြို့နယ်လုံးကိုလွှမ်းခြုံနိုင်တဲ့ပြည်သူ့ကာကွယ်ဖွဲ့ပကဖဖွဲ့စည်းခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်အရှိချမ်းနဲ့အနောက်ချမ်းနှစ်ချမ်းကွဲကအဖွဲနှစ်ဖွဲဖြစ်နေကြတဲ့မကွေးတိုင်းကန်ကောခရိုင်ထီလင်းမြို့နယ်ကပြည်သူ့ကာကွယ်ရေးပကဖနှစ်ဖွဲ့ကိုစက်တင်ဘာလ23ရက်နေ့မှာမြို့နယ်အတွင်းရှိကျေးရွာများအလုံးကိုယ်စားလှယ်များရှိမှောက်မှာတမျိုးနယ်လုံးကိုလွှမ်းခြုံနိုင်တဲ့ပကဖအဖွဲတစ်ဖွဲ့တည်းအဖြစ်ညီညွတ်စွာပူးပေါင်းလိုက်ကြောင်းထီလင်းမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ပူပေါင်းဆောင်ရွက်ပေးကြသောရဲကြီးပကဖတာဝန်ရှိသူများအုပ်စုတာဝန်ရှိသူများမြို့နယ်တာဝန်ရှိသူများခရိုင်တာဝန်ရှိလူချင်းများနဲ့ခရိုင်စစ်ဌာနတာဝန်ရှိသူများအားလုံးကိုကျေးဇူးအထူးတင်ရှိပါတယ်လို့ဖော်ပြထားပါတယ်ခင်ဗျာပခုတ်ကူမှာစစ်ကောင်မရှင်တက်အထိုင်ဂိတ်စခန်းကိုရော့ကတ်၃လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးခြင်းပါတယ်မကွေးတိုင်းပခုတ်ကူမြို့နယ်အင်ပင်ကျေးရွာတောင်ဘက်ကစစ်ကော်မရှင်တပ်အထိုင်ကျဂိတ်စခန်းကိုရော့ကတ်၃လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကော့ဘရာ1တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ22ရက်နေ့မနက်7နာရီခန့်မှာပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးအဆိုပါဂိတ်စခန်းမှာစစ်ကြောင်းထုတ်ရန်တပ်အင်အားအများပြားရောက်ရှိနေချိန်မှာကြားရောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုတွင်အထိနာသွားတဲ့စစ်ကော်မရှင်တပ်ကလက်နက်ကြီးများနဲ့ပြန်လည်ရန်တမ်းပစ်ခတ်ခဲ့တယ်လို့ထိုနေ့ညနေပိုင်းမှာစစ်ကြောင်းထိုးလာပြီးစစ်ရှောင်းတဲများကိုမီးရှို့ဖျက်ဆီးခဲ့တယ်လို့သိရှိရပါတယ်။စက်တင်ဘာလ23ရက်နေ့မနေ့ပိုင်းမှာလည်းအင်ပင်ရွာရှိစစ်ကော်မရှင်တပ်ဖွဲ့ကလက်နက်ကြီးနှလုံးရန်တမ်းပစ်ခတ်ခဲ့တယ်လို့ညနေ3နာရီချိန်မှာလေးစက်တက်လေဒီနစီနဲ့ရန်တမ်းပြီးပုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုကိုပခုတ်ကူမြို့နယ်ပကဖတရင်တီပခုတ်ကူမြို့နယ်ပကဖလက်နက်ကြီးတပ်ဖွဲ့ Cobra 1နဲ့ Burma Revolution Rangers အဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးမိဘပြည်သူများအနေနဲ့စစ်ရေးသတင်းများကိုအထူးကူးစိုက်နေထိုင်ကြဖို့အသိပေးတိုက်တွန်းထားပါတယ်ခင်ဗျာဆလဘီကလေးမြို့နယ်တောင်ပိုင်းကျန်တာရွာကနေတော်လိုင်းအတက်များပြန်လည်ဆုတ်ခွာခဲ့ရပြီးစစ်ကော်မရှင်ရဲ့ MI38 စစ်ရဲဟရင်3စီးနေပြည်တော်လေးစိတ်ကိုရောက်ရှိလာတဲ့တရင်ကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းနဲ့မကွေးတိုင်းကံကောမြို့နယ်မြောက်ပိုင်းဟန်တာဝတီရွာမြောက်ဖက်ကျန်တာရွာကနေတော်လိုင်းတပ်ဖွဲ့တွေပြန်လည်ဆုတ်ခွာပေးခဲ့ရတယ်လို့ရော်လင်းနန်းကဖော်ပြထားပါရစေ။ကျန်တာရွာကိုဒေသခံပြည်သူတော်လှန်တပ်ဖွဲ့တွေက2025ဧပြီလ10ရက်နေ့ကသိမ်းပိုက်နိုင်ခဲ့တာဖြစ်ပြီးယခုစက်တင်ဘာလ20ရက်နေ့ညပိုင်းမှာတော့ပြန်လည်ဆုတ်ခွာပေးခဲ့ရတယ်လို့ဆိုပါရယ်။ကျန်တာရွာဟာပြူစောတိမြကစုံမအုပ်ချုပ်ထားခဲ့တာဖြစ်ပြီးအနီးနားမှာလေမကွေးတိုင်းကံကောနယ်ကဟန်တာဝရီရွာမြောက်ခင်ရန်ရွာစတဲ့အင်အားကြီးပြူစောတိရွာများကလေးနယ်မြစ်တာမြေအရှိဘက်ကလေကြီးရွာဝင်းဝရွာကြောက်ပြုတ်ရွာစတဲ့ပြူစောတိရွာကြီးများရှိနေတာလည်းဖြစ်ပါရယ်။ကျန်တာရွာကိုပြန်လည်ရယူနိုင်မှုစစ်ကော်မရှင်တပ်ကစစ်မှုတန်းပြည်သူ့စစ်တနန်းစင်တပ်သားတင်များနဲ့ပြူစောထီများအင်အား300ကျော်ကိုအသုံးပြုကဟန်တာဝရီရွာဘက်ကနေထိုးစစ်ဆင်လာခဲ့တာဖြစ်ပြီးစစ်ကြိမ်ချက်မနေတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။လက်နက်အင်အားလူအင်အားမများတတာကြောင့်9လကျော်ကြာထိန်းချုပ်ထားခဲ့တဲ့ကျန်တာရွာကိုတော်လှန်ရေးတပ်ဖွဲ့များကလက်လွတ်ပေးခဲ့ရပြီးပြန်လည်ဆုတ်ခွာခဲ့ရတယ်လို့ဖော်ပြထားပါတယ်။ ဒါအပြင်စစ်ကောင်ရှင်တပ်ကအသစ်မှယူထားတဲ့ရုရှားနိုင်ငံတို့ပတ်စုံ3 MI-38 စစ်ရဟတ်ယာဉ်3စီးနေပြည်တော်လေစိတ်ကိုရောက်ရှိနေပြီဖြစ်တယ်လို့ရော်လင်းနိုင်ငံကဆိုပါတယ်အဆိုပါရဟတ်ယာဉ်ဟာ MI-38D အမျိုးအစားဖြစ်ပြီးလူအင်အား40ကနေ50ထိလိုက်ပါနိုင်ကအလေးချိန်6တန်းထိသယ်ဆောင်နိုင်ပြီးမိုးရွာနေစဉ်မှာပါပြန်တန်းလို့ရရှိနိုင်တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီဖကတ်မှာစစ်တပ်လက်နက်ကြီးနဲ့ drone ကြောင့်၄ဦးသေဆုံးခဲ့ပြီးကလေးနှုတ်တရားရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်စက်တင်ဘာလ22ရက်နေ့ညနေ9နာရီချိန်ခန့်မှာဖားကန်မြို့အခြေဆိုင်စစ်တပ်တပ်မကုန်းစခန်းမှာ120မမကြီးလက်နက်နဲ့ပစ်ခတ်ခဲ့ရာဆိုင်းတောင်ဘက်ရှိဥရုချောင်းဒီနေအိမ်တစ်လုံးပေါ်သို့ကြီးကြပောက်ကွဲခဲ့ကြောင်းဒေသသတင်းများအရသိရှိရပါသည်ထို့ပြင်ဆင်ကြောင်းတားဖနှုတ်ပွဲချင်းပြီးတည်ဆုံခဲ့ပြီးကလေးနှုတ်တရားရရှိခဲ့တယ်လို့သိရှိရပါသည်ဖားကန်မှာစစ်တပ်ကနေ့စဉ်ဤပါလက်နက်ကြီးများနဲ့ပစ်ခတ်နေပြီးပြည်သူများထိခိုက်ဒေဆုံးမှုများဆက်လက်ဖြစ်ပေါ်နေပါတယ်။မနေ့ညမှာလည်းတညာလုံးလက်နက်ကြီးများနဲ့ပစ်ခတ်ခဲ့တယ်လို့အဆိုပါသတင်းအင်းမြစ်ကနေဆိုပါတယ်။အလားတူစိတ်မူကြီးရွာကြောက်သွေးထောင်အုပ်စုရှိနေအိမ်တစ်လုံးကိုစစ်တပ် drone နဲ့ဘုံကျဲတိုက်ခိုက်ခဲ့ရာဦးကျော်စုအသက်45နှစ်နဲ့၎င်းရဲ့သားမောင်ထူးထူးဆန်တို့ဒေဆုံးခဲ့ပြီးနေအိမ်နှလုံးပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ကလေးလူထုခရိုင်မှာစစ်ကော်မရှင်တပ်ရဲ့လက်နက်ကြီးကြောင့်ကလေးငယ်တူအပါဝင်ပြည်သူ၃ဦးဒဏ်ရာရှိခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါရစေ။ကရင်မျိုးသားစီယုံကောက်တူလေးအုပ်ချုပ်မှုနယ်မြေကလေးလူထုခရိုင်မူးမြို့နယ်မှာစစ်ကော်မရှင်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ကလေးငယ်တူအပါဝင်ပြည်သူ၃ဦးထိခိုက်ဒဏ်ရာရှိခဲ့တယ်လို့ KNU ကသတင်းထုတ်ပြန်ထားပါရစေ။စက်တင်ဘာလ9ရက်နေ့နေ့လယ်17နာရီခွဲအချိန်မှာရမ်မတီမှာစစ်ကော်မရှင်တပ်ကလက်နက်ကြီးတစ်လုံးနဲ့ပစ်ခတ်ခဲ့ရာညောင်မင်းသားကျေးရွာအတွင်းကြားရောက်ပောက်ကွဲခဲ့ပြီးအသက်9နှစ်အရွယ်မောင်လေးဆိုသူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်စက်တင်ဘာလ10ရက်နေ့ညနေ 3:58 မိနစ်အချိန်မှာစစ်ကော်မရှင်ခမာယ351တရင်ကနေတစ်ချစိတ်ကြီးရွာအတွင်းကိုဟာဝေဇာလက်နက်ကြီးတစ်လုံးနဲ့ပစ်ခတ်ခဲ့ရာအသက်53နှစ်အရွယ်ရှိဒေါ်မိုးခိုင်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်စက်တင်ဘာလ15ရက်နေ့ညနေ 3:00 ခန့်မှာလေခမာယ351တရင်ကနေ120မမလက်နက်ကြီးတစ်လုံးပစ်ခတ်ခဲ့ရာတိုင်မင်ရကျွော်တွင်ကြောက်ရောက်ပောက်ကွဲခဲ့ပြီးစောမာထူးဆိုသူထိခိုက်ဒဏ်ရာရရှိခဲ့တဲ့အပြင်ညနေ 4:25 မိနစ်မှာ၎င်းတရင်က120မမလက်နက်ကြီးတစ်လုံးထက်မှန်ပစ်ခတ်ခဲ့ရာပရဲစီကျွော်နီကြောက်ရောက်ပောက်ကွဲခဲ့ပြီးပြည်သူပိုင်နေတစ်လုံးထိမှန်ပျက်စီးခဲ့ကဝက်တကောင်ထိမှန်သေဆုံးခဲ့တယ်လို့သိရှိရပါတယ်အလားတူစောတိမြို့နယ်မှာလေစက်တင်ဘာလ18ရက်ညနေ 4:00 ခွဲခန့်မှာညောင်လေးပင်မြို့အခြေဆိုင်ခလာရ20တရင်ကနေကောက်မဲသူကျွော်ကို drone နဲ့ဘုံကျဲတိုက်ခိုက်ခဲ့ရာပြည်သူပိုင်နေတစ်လုံးထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်လေတူမြို့နယ်မှာလေစက်တင်ဘာလ9ရက်ညနေ 4:50 မိနစ်အချိန်မှာနတ်တန်ကွင်းရှိစစ်ကော်မရှင်တပ်က120မမတစ်လုံးနဲ့ပစ်ခတ်ခဲ့ရာညောင်တန်းကျွော်စာတင်ကြောင်တွင်ကြားရောက်ပောက်ကွဲခဲ့ပြီးကျောင်းဆောင်ချို့ထိမှန်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီကနီနဲ့နထိုးကြီးမြို့နယ်များမှာစစ်တပ်လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူ၄ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။စက်တင်ဘာလ22ရက်နေ့ည9နာရီချိန်ခန့်မှာကနီမြို့နယ်တမင်ချန်ဆန်ပြကျွော်သူစစ်တပ်ကစစ်တပ်လေဒီနဲ့ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ရာပြည်သူ၄ဦးသေဆုံးခဲ့ပြီးခိုင်းနွား၄កောင်သေဆုံးခဲ့ကြောင်းဒေသသတင်းများအရသိရှိရပါရစေ။သေဆုံးသူမှာကိုကျော်သူ၊ကိုတန်းဘူး၊ဦးကြည်အေးနဲ့မမီပြားတို့ဖြစ်ပြီးမြေပြင်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲတိုက်ခိုက်မှုတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုမှာမုံရချေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်မှစစ်တပ်လေဒီနဲ့လှုပ်ဆောင်ခဲ့ခြင်းဖြစ်ပြီးတမင်ချန်ကျွော်သူလေကြောင်းတိုက်ခိုက်မှုများမကြာခဏပြုလုပ်နေတယ်လို့သိရှိရပါတယ်။အလားတူစက်တင်ဘာလ21ရက်ည9:30မိနစ်အချိန်ခန့်မှာနထိုးကြီးမြို့နယ်ရွာကြီးကျွော်သူမြင်းချန်ချေဆိုင်ခလာရ15တပ်မှဟာဝေဇာလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အပြင်စက်တင်ဘာလ9ရက်မနက် 9:20 မိနစ်အချိန်ခန့်မှာနထိုးကြီးမြို့နယ်မကြီးကန်ကျွော်သူမိထီလာလီတက်မှာဂျိုင်ရိုကော့ပတာ5စီးနဲ့ပုံကျဲတိုက်ခိုက်ခဲ့ရာပြည်သူ9ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်နှလုံးပျက်စီးကာခိုင်းနွား3កောင်သေဆုံးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဒေါ်ဂျီကန်တရင် P29912 ကအတူလက်တွဲတိုက်ပွဲဝင်မဲ့ရဲဘော်အစ်များခေါ်ယူနေတဲ့တရင်ကိုတင်ပြပေးကြပါရစေ။ပြည်သူ့ကာကွယ်ရေးတပ်မတော် PDF အမှတ်နှစ်စစ်စင်ရေးနယ်မြေပဲခူးတိုင်းစစ်ဌာန26ကုတ်ကဲမှုအောက်ရှိဒေါ်ဂျီကန်တရင် P29912 ကရဲဘော်အစ်များခေါ်ယူနေတယ်လို့သိရှိရပါရစေ။ ဆီယာနာရှင်စနစ်အမြင့်ပြည့်ချေမှုန်ပြီးစစ်မှန်သော Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်တော်ကြီးကန်တရင်နဲ့တူတိုက်ပွဲဝင်မဲ့ရဲဘော်တင်များကိုကြိုဆိုလျက်ရှိတယ်လို့ဆိုပါတယ်တော်ဝင်ထမ်းဆောင်လို့တဲ့ရဲဘော်တင်များနေနေအသက်18နှစ်မှ40နှစ်အတွင်းအမျိုးသားကျန်းမာရေးကောင်းမွန်ရမှာဖြစ်ပြီးတော်လှန်ရေးပြည်ဆောင်တဲ့အထိတော်ဝင်ထမ်းဆောင်နိုင်ရမယ်လို့ဖော်ပြထားပါတယ်ဒါပြင်တရင်မှာချမှတ်ထားတဲ့စီကံများကိုလိုက်နာပြီးတရင်ကသတ်မှတ်ထားတဲ့နေရာကိုမိမိအစီအစဉ်နဲ့လာရောက်နိုင်ရမယ်လို့အသိပေးထားပါရခင်ဗျာယခုတင်ပြခဲ့တဲ့စီရီသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခေါရှင်နဲ့ပရေဖိုတို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ပါပါ
ဗီဒီယိုအညီဂျီမှာဆက်လက်အတန်းွင့်ပေးနေပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်အားစပြီးရေဒီယိုအညီဂျီရဲ့မနက်ခင်းပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှလွှတ်တော်ကိုယ်စားလှယ်များပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးကျင်းပတဲ့တဲ့ကိုတင်ပြပေးပါမယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ရဲ့ပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးကို2025ခုနှစ်စက်တင်ဘာလ23ရက်နေ့မနက်10:00အချိန်မှာဗီဒီယိုကွန်ဖရင့်ကနေတဆင့်တွေ့ဆုံဆွေးနွေးခဲ့ကြကြောင်းစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှတင်ထုတ်ပြန်ပါတယ်။အစည်းအဝေးမှာစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌလွှတ်တော်ရေးရာကော်မတီများမှတာဝန်ရှိသူများနဲ့လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။အစည်းအဝေးမှာလွှတ်တော်ဥက္ကဋ္ဌမှနှုတ်ခွန်းဆက်စကားပြောကြားခဲ့ပြီးတဲ့နောက်2025ခုနှစ်အောက်တိုဘာလအတွင်းစောင့်ရွက်မဲ့တကြားကာလစကိုင်းဖက်ဒရယ်အစိုးရအဖွဲ့စည်းစိမ်ရွေးချယ်ရေးကော်မရှင်ရဲ့လုပ်ငန်းတာဝန်များအားအတည်ပြုနိုင်ရေးဆိုင်ရာကိစ္စရပ်များနှင့်ကြားကာလစကိုင်းဖက်ဒရယ်ယူနစ်အစိုးရအဖွဲ့စည်းစိမ်ရွေးချယ်ရေးကော်မရှင်အားယူနစ်အတွင်းမှရှိတဲ့တော်လိုင်းအားစုများနဲ့ညှိနှိုင်းတိုင်ပင်ပြီးတော့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှအတည်ပြုခြင်းဆိုင်ရာကိစ္စရပ်များ၃ကြာကာလစကိုင်းဖက်ဒရယ်ယူနစ်အစိုးရအဖွဲ့စည်းစိမ်ရွေးချယ်ရေးကော်မရှင်ဖွဲ့စည်းပြီးတဲ့နောက်စကိုင်းဖက်ဒရယ်ယူနစ်ကြာကာလဖွဲ့စည်းပုံအခြေခံဥပဒေအရတော်လှန်ရေးအောင်မြင်ရေးကိုအထောက်အကူဖြစ်စီမဲ့စကိုင်းဖက်ဒရယ်ယူနစ်ကြာကာလအစိုးရအဖွဲ့ဖွဲ့စည်းနိုင်ရေးဆိုင်ရာကိစ္စရပ်များ၄စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှစကိုင်းဖက်ဒရယ်ယူနစ်ကြာကာလအစိုးရအဖွဲ့အတွက်လိုအပ်တဲ့ဥပဒေများကိုရေးဆွဲပြဋ္ဌာန်းနိုင်ရေးဆိုင်ရာကိစ္စရပ်များကိုဆွေးနွေးခဲ့ကြပြီးတော့အစည်းအဝေးကိုနေ့လယ်12နာရီခွဲအချိန်မှာအောင်မြင်စွာရုပ်သိမ်းခဲ့တယ်လို့သိရပါတယ်ခင်ဗျာအခုဆက်လက်ပြီးတော့မြန်မာလုံသားစေဦးနှစ်လားစာလောက်အားကမရရှိတဲ့အတွက်ကြောင့် MHAC မဟာမိတ်အဖွဲ့ကထိုင်းနိုင်ငံမှာအကူအညီဆောင်ရွက်ပေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့ဖလန်းဆောင်နယ်မြေမှာရှိတဲ့ဆောက်လေးလုပ်ငန်းခွင်မှာအလုပ်လုပ်ကင်နေတဲ့တာသမီငယ်များပါဝင်တဲ့မြန်မာလုံသားစေဦးဟာလစာနှစ်လားစာဘတ်နှစ်သိန်းကျော်ဘူးအထိလောက်အားကမရရှိခဲ့တဲ့အတွက်ကြောင့် MHAC မဟာမိတ်အဖွဲ့ကအကူအညီဆောင်ရွက်ပေးခဲ့ကြောင်းသိရပါပါတယ်။စက်တင်ဘာလ22ရက်နေ့မှာ MHAC မဟာမိတ်အဖွဲ့ရဲ့ရုံးတာဝန်ခံများဟာအဆိုပါမြန်မာလုံသားများနဲ့အတူဖလန်းဆောင်နယ်မြေမှာရှိတဲ့ထိုင်းအစိုးရရဲ့အလုပ်သမားကာကွယ်ဆောင်ရှောက်ရေးဌာနစဝတီကန်အမှတ်2ရုံးကိုတွားရောက်ကာလောအားကမပေးချီတဲ့လုပ်ငန်းရှင်ကိုတိုင်ကြားအမှုဖွင့်ဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်။အဆိုပါလူသားများဟာထိုင်းနိုင်ငံဘန်ကောက်မြို့ area အတွင်းဖလန်းဆောင်နေမြေမှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်အတွင်းပျံအလုံများလောက်ကင်နေတဲ့အထောက်အထားအဆောင်ရှိတဲ့မြန်မာလူသားများဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မီဇိုရန်ပြည်နယ်အိုက်ဇောမြို့မှာအခြေခံဆက်ချုပ်တင်တဲ့အမှတ်စဉ်1ဖွင့်လှစ်တဲ့တရင်ကိုတင်ပြပေးပါမယ်။ပြည်သူပန်းတိုင်ပေါင်းစည်းလန်းအတက်မွေးတင်တဲ့ဌာနမှ CDM စစ်သားရဲနဲ့မိသားစုဝင်များအရက်ဘက် CDM ဝန်ထမ်းနဲ့စစ်ဘေးရှောင်များအတွေ့အခြေခံဆက်ချုပ်တင်တဲ့အမှတ်စဉ်1ကိုအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်အိုက်ဇောမြို့မှာစက်တင်ဘာလ22ရက်နေ့ကစတင်ဖွင့်လှစ်ခဲ့ကြောင်းတင်ရရှိပါရယ်။အရင်မှာတင်နန်းသားဆယ်ဦးတက်ရောက်နေပြီးတော့အခြေခံဆက်ချုပ်ပညာရပ်များနဲ့ခြေထိုးပန်းထိုးပညာရပ်များကိုရက်တက်ဘက်10ဘက်ကြာဖွင့်လှစ်တင်ကြားပေးသွားမှာဖြစ်ပြီးအခြေခံဆက်ချုပ်ခြင်းကိုပိုင်းနိုင်ကျွမ်းကျင်မှုရှိစီရန်စာတွေးနဲ့လက်တွေ့ပေါင်းစပ်ပြီးတော့ဆွေးနွေးပို့ချပေးသွားမယ်လို့သိရပါတယ်တော်လိုင်းကာလအတွင်းအကြောင်းအမျိုးမျိုးကြောင့်နေရဆွန်ခွာလာခဲ့ကြရတဲ့အမျိုးသမီးများရောက်ရာနေရာမှာဘဝရည်တည်ရှင်သန်နိုင်ကြစေရေးအတွက်တပ်မွေးမှုပညာရည်တစ်ခုတက်မြောက်ထားစေရန်ပြည်သူပန်းတိုင်ကရည်ရွယ်တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ Downs Japan Tour 2025ကိုຫນွေဦးထီနဲ့ຫນွေဦးဘန်တို့ကအစီအစဉ်များဖြင့်ပါဝင်အားပြည့်တဲ့တဲ့င်းကိုတင်ပြပေးပါမယ်ဂျပန်နိုင်ငံထိုချိုမြို့ Arenaတချီကဝါတချီဟီမာကျင်းပမယ် Downs Japan Tour 2025ကိုຫນွေဦးတီနဲ့ຫນွေဦးဘန်တို့ကအစီအစဉ်များဖြင့်ပါဝင်အားပြည့်ပေးထားတယ်လို့ပြည်သူရင်သွေးຫນွေဦးတော်လန်ရေးကဖော်ပြထားပါတယ်။တင်ကဒေါင်းရဲ့ပရိသတ်လည်းဖြစ်တယ်တူဂျိုမာလည်းရောက်နေတယ် SDB အကောင့်လည်းပိုင်ဆိုင်ထားတယ်ဒါဆိုရင်ပွဲနေ့ SDBNOH promotion booth နေရာမှာအထူး special season တွေအသေးစိတ်သိရှိနိုင်ပြီးတော့အောက်ပါအတိုင်းပါဝင်နိုင်ပါတယ်လို့ဆိုထားပါတယ်။ပွဲလက်မှတ်ကိုဖော်ပြပါ RM များမှတက်ဆင် SDB ဖြစ်ပေးချေပါကအအူးဆုံးဝယ်ယူသူ100ဦးအတွက်ရန်900 cashback SDB Bank ငွေဖြည့်သူ Spring Bees Spring Crowd Fan အသစ်ဖွင့်သူများအတွက်ဘလာမပါ Lucky Draw အစီအစဉ် Downs Japan Club NOH Gift Card လက်ဆောင်နဲ့အွန်လိုင်းလွှင့်ချီနှွေဦးတီဥတူရာစနစ်လက်ဆောင်များပေးရသွားမယ်လို့သိရပါတယ်။ဒါကြောင့်လာမယ့်စက်တင်ဘာလ28ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ့် Downs Japan ထိုးပွဲလက်မှတ်များကို People's Hope Spring Revolution ပြည်သူ့ရင်သွေးနှွေဦးတော်လှန်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီယုံရေးကော်မတီဂျပန်ဌာနခွဲ Connect နှွေဦးစာချုပ် Japan RM Page များမှတဆင့်ဓာတ်ရိုက်ဆက်သွယ်ဝယ်ယူကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက် Carshell နဲ့ပရဲပိုးတို့ကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအညီကြီးမှဆက်လက်အသံပေးနေပါတယ်အခုတစ်ခါမှာတော့တော်လိုင်းကြပြကိုနားဆင်ရမှာဖြစ်ပါတယ်စူပိုးမီရေးသားထားတဲ့ခေါင်းစဉ်နဲ့ရာသီလို့အမည်ရတဲ့တော်လိုင်းကြပြကိုမျိုးဦးမိုးကခန်းစားရုပ်ဖတ်ပေးထားတာဖြစ်ပါတယ်ရှင
်ခေါင်းစဉ်မဲ့ရာသီရှင်ခွဲပလန်လျှက်စည်းတွေလာပြီးမိုးချင်းတန်အလိုလိုပါလာတတ်တယ်အားလုံးသိပြီးသားတွေကိုတော့ထိထိသိသိပြောနေကြရတဲ့အရက်မှာပန်းပင်လေးစိုက်တာကအစတတိနဲ့လွတ်လွတ်မှမရတာကြည်တကားတစ်ချက်ကိုဖွင့်လိုက်တိုင်းညှို့မိုင်းနေတဲ့ကောင်းကင်ကြီးကငိုကြွေးလို့ရှမ်းသူမျိုးကငါးပါးမကနိုင်ပြန်တော့ကောသလအိမ်မက်တွေကထတ်တိုးလို့စမြနာဖွင့်ခြင်းစိတ်တွေလွှမ်းနေတော့မဟာမိတ်ကမမြင်နိုင်လောက်အောင်ကန်းနေလို့လေပူတွေဝိုင်းနေတဲ့ရဝန်းဆိုတော့စိတ်ဘလောက်အေးအေးနှစ်ဖူးကကြွေခြေမကိုယောက်လို့မီးလေတော့ခဏခဏမှိတ်ပါတယ်ပြန်ဆင်းလာတော့လေမန်နေဂျာအိမ်မက်တွေကြီးပြန်တွေ့နေရဒီလိုနဲ့ကြာအေးတွေကြီးပြေးနေရတဲ့တိုင်းပြီမှာမျက်နှာပေါင်းအကူအညီမပါပဲမပြုံးတတ်တော့တာကြာပြီစူပိုမီ
ဗီဒီယိုအညီကြီးမှဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါမှာတော့စိတ်အုပ်ချုပ်မှုနဲ့စစ်ဘေးနဲ့တဘာဝဘေးရည်နဲ့ကာကွယ်နိုင်မှုလို့အမည်ရတဲ့မြန်မာနွေခရိုနီကယ်စက်တင်ဘာလ22ရက်မြင်ကွင်းကိုနှွေဦးမိုင်ကဖတ်ကြားထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်မြန်မာနွေဦးခရိုနီကယ်စက်တင်ဘာ22မြင်ကွင်းစိတ်အုပ်ချုပ်မှုနဲ့စစ်ဘေးနဲ့တဘာဝဘေးရည်နဲ့ကာကွယ်နိုင်မှုမြောက်ကမ္ဘာချမ်းမှာရှိတဲ့နိုင်ငံတွေအဖို့နှွေရာသီဖြစ်တဲ့ဇူလိုင်ဩဂတ်စက်တင်ဘာလတွေမှာဖြစ်ပွားလှစ်ရှိတဲ့အပူပိုင်းမုန်တိုင်းတွေကအခုနှစ်ပိုင်းတွေမှာကမ္ဘာရာသီဥတုပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုကြောင့်ပိုပြီးအင်အားပြင်းထန်လာသလိုမိုးသေးထန်စွာရွာသွန်းတဲ့ဖြစ်စဉ်တွေလည်းအကျဉ်းရင်များပြားလာခဲ့တာတွေ့ရပါလိမ့်မယ်။နှစ်စဉ်နှစ်တိုင်းအပူချိန်အမြင့်ဆုံးလတွေဖြစ်တဲ့ဇူလိုင်ဩဂတ်နဲ့စက်တင်ဘာလတွေအထိမင်္ဂလာပင်လယ်အော်နဲ့တောင်တရုတ်ပင်လယ်မှာဖြစ်ပွားလှစ်ရှိတဲ့မုန်တိုင်းတွေကပိုမိုအင်အားပြင်းထန်လာနေတာဖြစ်ပါတယ်။ယမန်နဲ့စက်တင်ဘာလမှာဖြစ်ပွားတဲ့ရာဂီမုန်တိုင်းကြောင့်အရှေ့အာရှနိုင်ငံတွေဖြစ်တဲ့ဗီယက်နမ်၊တရုတ်၊ဖိလစ်ပိုင်၊လာအို၊ထိုင်းနဲ့မြန်မာနိုင်ငံတွေမှာထိခိုက်ဒေဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေအများပြားရှိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရှမ်းပြည်နယ်မန္တလေးတိုင်းပဲခူးတိုင်းကရင်ပြည်နယ်တို့မှာရုတ်တရက်တောင်ရေကျတာရေကြီးတာနေအိမ်နဲ့ကျေးရွာတွေနှွံ့တွေဖုံးလွှမ်းခံရတာတွေဖြစ်ပွားခဲ့ပါတယ်။ရမဲတင်တက်ကုန်းတောင်ကိုနေပြည်တော်ကလောရှမ်းပြည်နယ်အရှေ့ပိုင်းအင်းလေးအစရှိတဲ့နေမြေအားဖြင့်ကျေပြန့်စွာရေကြီးမေပြုံမှုနှွံ့တွေဖုံးလွှမ်းခံရတဲ့ဘေးအနေတွေခံစားခဲ့ကြရတာဖြစ်ပါတယ်။အဆိုပါတိုင်ဖွန်းမုန်တိုင်းဝင်ရောက်လာရာနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်၊တရုတ်၊ဗီယက်နမ်၊လာအိုနဲ့ထိုင်းနိုင်ငံတွေမှာလည်းထိခိုက်ပျက်စီးဆုံးရှုံးမှုတွေရှိခဲ့ပေမဲ့တေဆုံးမှုအများဆုံးကကုန်းတွင်းဝင်ရောက်လို့တဖြည်းဖြည်းအပြုတ်လာတဲ့မုန်တိုင်းရဲ့တက်ရောက်မှုကိုနောက်ဆုံးခံရတဲ့မြန်မာနိုင်ငံဖြစ်နေပါတယ်။ပင်လယ်ပြင်ကနေကုန်းတွင်းကိုမုန်တိုင်းစတင်ဝင်ရောက်တာခံရတဲ့ဗီယက်နမ်နိုင်ငံမှာမုန်တိုင်းဒဏ်ကြောင့်တေဆုံးသူ320ကျော်ရှိချိန်မှာမုန်တိုင်းအပြော့ပြီးမိုးသေးထန်တဲ့ဒဏ်ကြောင့်မြေပြိုမှုဖြစ်ပွားခဲ့တဲ့မြန်မာနိုင်ငံကတေဆုံးသူ430ကျော်ရှိနေတာတွေ့ရမှာဖြစ်ပါတယ်။ ဖိလစ်ပိုင်၊ဗီယက်နမ်တရုတ်နိုင်ငံတို့လိုမုံနှမ်းရဲ့အရှိန်အပြင်းထန်ဆုံးအခြေဝင်ရောက်တာကိုခံစားရတဲ့နိုင်ငံတွေမှာအသက်ဆုံးရှုံးမှုကမြန်မာနိုင်ငံထက်ရော့နေရခြင်းအကြောင်းရင်းကဘာလဲလို့စမ်းစစ်ကြည့်မယ်ဆိုရင်လုံလောက်တဲ့ကြိုတင်သတိပေးမှုမုံနှမ်းအနေကြောက်နိုင်တဲ့ဒေသတွေကကြိုတင်တိမ်းရှောင်ဖို့အစီအမံညွှန်ကြားမှုနဲ့အကူအညီတွေကိုအုပ်ချုပ်သူအစိုးရတွေကအစွမ်းကုန်လှုပ်ဆောင်ခဲ့ကြတဲ့အချက်ကတည်ဆုံးမှုရော့နေခြင်းရဲ့အဓိကအကြောင်းရင်းဖြစ်တာတွေ့ရမှာဖြစ်ပါတယ်မြန်မာနိုင်ငံကဘာကြောင့်အဲ့ဒါတွေမလုပ်နိုင်တာလဲလို့မေးရင်စွန့်ဆောင်ရင်မရှိတဲ့အစိုးရအုပ်ချုပ်သူစစ်ပွဲတွေဖြစ်ပွားနေချိန်မှာတဘာဝဘေးအနေကာကွယ်ရေး၊ကူညီရေးထက်စစ်ပွဲတွေအနိုင်ရရှိရေးကသာပထမဦးစားပေးဖြစ်နေတာအနေကျရောက်လာချိန်မှာလဲမြန်ဆန်စွာကူညီကယ်ဆယ်နိုင်တဲ့လူအင်အား၊ငွေအင်အား၊ရန်ရတွေရှိမနေခြင်းကယာကီတိုင်ဖုန်းမုန်တိုင်းတံကိုခံစားရတဲ့နိုင်ငံ6နိုင်ငံမှာအသေးအပြောက်အများဆုံးနိုင်ငံဖြစ်ရချင်းအကြောင်းဖြစ်ပါလိမ့်မယ်ဂျမန်နဲ့စတင်ပါလာလိုပဲယခုနှစ်စတင်ပါလာလေကြောကာလာမှာတောင်တရုတ်ပင်လယ်မှာဖြစ်ပွားတဲ့2025ခုနှစ်အတွက်ကဘာမာအင်အားအပြင်းထန်ဆုံးမုန်တိုင်းရာကာဆာကဖိလစ်ပိုင်နိုင်ငံအထက်ပိုင်းပင်လယ်ကိုဖျက်ချော်ကအနောက်ဘက်ကိုဦးတည်လာနေပြီဖြစ်ပါတယ်။မုန်တိုင်းလမ်းကြောင်းကယမန်နှစ်ကလမ်းကြောင်းထက်တောင်ဘက်ကိုအနည်းငယ်နှိမ့်ချပြီးရွေလျားလာမှာဖြစ်ကမုန်တိုင်းရဲ့အချင်းကမိုင်930ကျော်ရှိပြီးယမန်နဲ့ယာကီမုန်တိုင်းထက်ပိုပြီးကျပြန့်တဲ့ပမာဏလည်းဖြစ်ပါတယ်။လာမယ့်နိုင်ပိုင်းရက်ပိုင်းအတွင်းဗီယက်နမ်တရုတ်နိုင်ငံတောင်ဖက်လာအိုနိုင်ငံတို့စီဝင်ရောက်လာမှာဖြစ်ပါတယ်။လူမှုကွန်ရက်မီဒီယာတွေနဲ့သမယိုးကျသတင်းမီဒီယာပလက်ဖောင်းတွေမှာမုံတိုင်းသတင်းနဲ့ပတ်သက်လို့သတိပေးကြေညာချက်တွေထွက်ပေါ်နေသည့်တိုင်မြန်မာနိုင်ငံအတွင်းကမုံတိုင်းကုန်းတွင်းဝင်ရောက်လာပြီးနောက်မုံတိုင်းအကျဉ်းချံတွေရဲ့တက်ရောက်မှုတွေအတွက်ကြိုတင်ပြင်ဆင်တာနေရာရွှေ့ပြောင်းဖို့သတိပေးနှိုးဆော်တာတွေမတွေ့ရသေးပါဘူး။မိုးလေဝသဌာနရဲ့ရေပူးရဆန်ဆန်မြေပြိုမှုရေကြီးမှုတွေသတိပြုကြဖို့ဆိုတဲ့သတိပေးနှိုးဆော်ချက်မျိုးထုတ်ပြန်ပေးမယ်လို့တက်ဆိုင်ရာဒေတာလိုက်အုပ်ချုပ်သူတွေတာဝန်ရှိသူတွေကသတိပေးနှိုးဆော်ပြီးရွှေ့ပြောင်းဖို့လိုအပ်တဲ့နေရာဒေတာတွေကနေရွှေ့ပြောင်းဖို့အမိန့်ထုတ်တာနှိုးဆော်တာရွှေ့ပြောင်းရမှာလိုအပ်တဲ့အကူအညီတွေပံ့ပိုးမှုတွေကြိုတင်ပြင်ဆင်မှုတွေဘာတစ်ခုမှမတွေ့ကြရသေးဘူးလို့ဆိုရမှာဖြစ်ပါတယ်ဒီနေ့ဝင်လာမဲ့ရာကာဆာမုန်တိုင်းကမနစ်ကယာကီမုန်တိုင်းဝင်ရောက်တဲ့လမ်းကြောင်းထက်ကိုတောင်ဘက်ကျတာကြောင့်ရှမ်းအရှေ့တို့လိုဒေသတွေအပြင်ကရင်နီ၊ကရင်၊မွန်ပြည်နယ်တို့လိုဒေသတွေမှာပိုပြီးမိုးများမဲ့အနေအထားဖြစ်နိုင်ပါတယ်။ဂျမန်နစ်ကမုန်တိုင်းလမ်းကြောင်းပေါ်ကလူသေပြောက်မှုအများပြားဖြစ်ပွားခဲ့တဲ့ဂျမေးသင်းတက်ကုံ၊ဂလောဆာတဲ့ဒေသတွေဟာအာနာသိန်းစစ်တပ်ကယာနှုံးဖြင့်ထိန်းချုပ်ထားတဲ့ဒေသတွေဖြစ်ပါတယ်။သို့ပေမဲ့လို့အဲ့ဒီဒေသတွေကိုကြိုတင်သတိပေးမှုအနေကြောက်နိုင်တဲ့နေရာဒေသတွေကနေယာယီရွှေ့ပြောင်းမှုတွေလှုပ်ဆောင်ခဲ့ခြင်းမရှိခဲ့ပါဘူး။မြေပြိုမှုရေကြီးမှုအနေကြောက်ပြီးနောက်မှာလဲမြန်ဆန်စွာကဲဆဲကူညီရေးတွေလှုပ်ဆောင်နိုင်ခြင်းမရှိတာတွေ့ခဲ့ရပါတယ်။အာနာသိန်းစစ်ကောင်စီအနေနဲ့တဘာဝဘေးနယ်ကာကွယ်ရေးကူညီကဲဆဲရေးတွေထက်နိုင်ငံရဲ့အာနာလက်လွတ်ဆုံးရှုံးမှာရင်ဆိုင်နေရတဲ့ပြည်တွင်းစစ်မျက်နှာတွေမှာဆုံးရှုံးမဲ့အရေးကိုပုံမှုအလေးထားခဲ့တာဖြစ်ပါတယ်။ယခုနှစ်မှာလဲယမန်နှစ်ကမုံတိုင်းယာကီထက်ပုံမှုအကောင့်နဲ့တောင်တရုတ်ပင်လယ်ကမုံတိုင်းကယမန်နှစ်ကလမ်းကြောင်းနဲ့အနည်းငယ်တောင်ဘက်ကျကျကနေရောက်ရှိလာတော့မဲ့အခြေအနေဖြစ်ပါတယ်။ရွေးကောက်ပွဲစစ်မှုထမ်းဆုဆောင်မှုစစ်ရေးအရခုခံတိုက်ခိုက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ PDF တပ်ဖွဲ့တွေကိုအနိုင်ရရှိရေးစတဲ့အရေးတွေပူတာအာယုံဆိုင်နေတဲ့စစ်ကော်မရှင်အဖို့တဘာဝဘေးအနေချိုးတင်ကာကွယ်ရေးဘေးလွေရာရွှေ့ပြောင်းမှုတွေလှုပ်ဆောင်နိုင်ခြင်းမရှိတဲ့အနေအထားမင်းတွေ့နေရသလိုတဘာဝဘေးအနေကနေဘေးလွေရာတိမ်းရှောင်ကြဖို့ရေးမှာမတူညီတဲ့လက်နက်ကိုင်အဖွဲ့တွေထိန်းချုပ်နေမြေတွေတစ်ခုနဲ့တစ်ခုဖျက်ကျော်ကူတန်းဖို့အတွက်လုံခြုံရေးစစ်ဆေးမှုကန့်သတ်မှုတွေလည်းရှိနေတာဖြစ်ပါတယ်။လာမယ့်ရက်ပိုင်းတွင်ကြောက်လာမယ့်တဘာဝဘေးအနေကိုပြည်တွင်းစစ်ပွဲကြားတွေရောက်နေတဲ့ပြည်သူလူထုအနေနဲ့ကူရမယ့်၊ကဲရမယ့်ဘဝအနေထားနဲ့ရင်ဆိုင်ကြောက်ရအောင်မှာဖြစ်ပါတယ်ရှင်။
ဗီဒီယိုအညီဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လန်ဟီးတေးဂီတာတစ်ပုဒ်ကိုနားဆင်ရဖို့ရှိပါတယ်။နေလုံးရေးသားထားတဲ့ဒီလောက်ပါပဲလို့အမည်ရတဲ့တော်လန်ဟီးတေးဂီတာကိုတော့တောင်ပိုင်းမုတ်ဆိုးကပြီးဆိုပြီးထားတာဖြစ်ပါတယ်ရှင်
ွားမှာနောက်တော့တို့တွေပြမစုံနိုင်တော့ဘူးဒါအိမ်မလောက်တကယ်လားဝေဝေမရတော့ပါလားတရားဆောင်နဲ့ကလောကကြီးမှာမန်တကယ်မရှိဘူးငါတော်သမျှဆူတွေအလုံးဘဝမှာအစင်မပြေခဲ့ဘူးNow to the one I'm here So when to you I'm alive To love by babe She's a she the love So we are getting To love by babe Que me llama amigo Porque lo one it is Colego con Shao que ni ya la ve Love by me She the she the love So we are getting Love by me Baby I'm a mango But get the one in it Me and I go target it Nothing is going to get it Love by me manage me shi bu not down the nyasure along the wa ma sin ma pie ga bu now to wa ma nya so we tell ya nai ma la now wa me jesus shi the nya so we are the love wa me Baby, I'm a mango, but get a one in it. Go, let go, go, show joy, I'm a way. Love, baby, she's a sheet of ya, so we are getting. Love, baby, baby, I'm a mango, but get a one in it. Me, I'm a go, target it.Nothing is going to lock my way To lock my way Tell me I don't know Shing I need you to To lock my way Just see to worry Now so aim at me Neang I go target itNa teru ikuegere Tlaupave
Radio NUG ရဲ့သောတာရှင်မိဘပြည်သူများရှင်ကျမတို့ Radio NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်သားတို့မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radionug.org internet တို့ကနေပုံမှန်အတိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအသိပေးတင်ပြအပ်ပါတယ်ရှင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးမြရဲ့ Radio NUG ဖြစ်ပါရဲ့ရှင်။အရေးတော်ပုံအောင်ရမည်။